ရှမ်းကုန်းမြို့88မြို့ဆက်ငင်းညင်းရင်နဲ့ပွင့်လင်းလူအဖွဲ့အစည်းချုပ်မှာဒီကနေ့စတင်ကျင်းပတဲ့တောင်သူလယ်သမားညီလာခံကိုနိုင်ငံအနှံ့ကလယ်သမား300ကျော်တက်ရောက်နေပါတယ်။ဒီကနေ့ဆွေးနွေးပွဲမှာလယ်ယာမြေတိမ်းဆီခံရမှုကိစ္စတွေကိုအဓိကထားဆွေးနွေးနေကြတာတွေ့ရပါတယ်။ပဲခူးတိုင်းသဲကုန်းမြို့နယ်ထောက်ချုံကြီးကျေးရွာမှာလယ်ယာမြေဆုံးရှုံးခဲ့ရတဲ့ဦးကြည်ဝင်းကသူတို့ရဲ့နစ်နာဆုံးရှုံးမှုတွေကိုတိုင်ကြားထားတာတွေရှိပေမဲ့လာရောက်ဆောင်ရွက်ပေးတာမရှိသေးဘူးလို့ပြောပါတယ်။
အဲ့တော့ကျွန်တော်တို့လယ်ယာမြေတွေကိုအုပ်ဖို့အုပ်စုကျွန်တော်တို့ထောက်ချုံကြီးအိုအုပ်စုမှာဆိုရင်ကျွန်တော်တို့ဧကဘာလောက်တော့ပါပါတယ်15ရီကောက်လောက်ဒါပေမဲ့လို့အာနာပိုင်တွေကတော့လုံမပေးနိုင်ရှာဘူးဒီဟာတွေကိုလေပြီးတော့ကွင်းစင်းလေးလာဖို့ဆိုတာလည်းသူတို့ပြောတာပဲရှိတယ်မလာဘူးကွာလာုံလေးပဲလာတယ်ဘာမှလုံမသွားပါဘူးအဲ့လေယာမြေတွေကိုလေ
စစ်တပ်ကသိမ်းဆဲလိုက်တာကြောင့်လေယာမြေဆုံးရှုံးခဲ့ရတဲ့ရန်ကုန်တိုင်းမင်္ဂလာတို့မြို့နယ်ကဒေါခင်မာအေးကတော့သူတို့လေယာမြေတွေကိုအများဆုံးပြန်လို့ချင်တယ်လို့ပြောပါတယ
်။တော့တဲ့အသိန်းခံရရင်ခံရချင်းပဲကျွန်တော်တို့ဗိုလ်ချုပ်ကြီးခင်ညော့ရဲ့ဗိုလ်ချုပ်ကြီးတင်ဦးရဲ့နှစ်ဦးကိုကျွန်တော်တို့စာတွေပို့ပြီးအကြောင်းကြားပါတယ်တိုင်ပါတယ်။ဒါပေမဲ့ဘာမှအကြောင်းထူးမလာတာဟာဒီနေ့အထိပါပဲ။ဆိုရတဲ့လက်ထက်မှာဟိုဇာနယ်တွေသတင်းတွေတွေကြားရတော့ဟာကျွန်တော်တို့ထပ်ပြီးတော့တင်ပါတယ်စာတွေ။ထပ်တင်ပေးပေမဲ့ကျွန်တော်တို့ရှီမှာလာပြီးတော့စစ်ဆေးမပြန်ခြင်းမရှိပါဘူး။ကျွန်တော်တို့တော့သူတို့အများဆုံးဖြည့်ရှင်းပေးစေချင်တာပေါ့နော်။ကျွန်တော်တို့လုပ်တဲ့လေကိုကျွန်တော်တို့လက်ထက်ကိုအများဆုံးရောက်ချင်တာပါပဲကျွန်တော်တို့ကတော့။သူတို့ဘာမှမဆောင်ရွက်လို့ကျွန်တော်တို့လက်ထက်မရောက်သေးတာပေါ့ရှင်အခုချိန်ထိ
။ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့88မျိုးသားငင်းငိုင်းနဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်ကိုမင်းကုန်တိုင်ကတောင်သူလယ်သမားတွေလယ်ယာပိုင်ဆိုင်ချင်းအငင်းပွားမှုနဲ့ခွင့်ရေးဆိုင်ရာချိုးဖောက်မှုတွေကြုံတွေ့နေရတဲ့အခုလိုချိန်မှာဥပဒေကြောင်းအရရှင်ပြိုင်ဖို့ရှိလာမှာဖြစ်တဲ့အတွက်ဥပဒေကြောင်းအရလေးလာထားဖို့လိုအပ်တယ်လို့တိုက်တွန်းခဲ့ပါတယ်
ကျွန်တော်တိုက်တွန်းရပါတယ်မကြခင်မှာဥပဒေအတွင်းအားပြိုင်မှုတွေစူးစမ်းရေဆိုင်ရပါတယ်အဲ့ဒီခါကျရင်ကျွန်တော်တို့ကလက်သီးလက်မောင်းတန်းရုံနဲ့မလုံတော့ပါဘူးတန်းတင်လာလဲတန်းရမယ်ကို့ဘိုးဘွားလက်ထက်ကလေးကမိဘလက်ထက်ကလေးကလုံလာတဲ့မြေတွေမဆုံးရှုံးအောင်လုံပိုင်ဝင်းရအောင်လေကျွန်တော်တို့ဒုံးကန်ရအောင်အဲ့ဒီလိုအားပြိုင်ရတဲ့နေရာမှာဥပဒေကြောင်းရဥပဒေပေါင်းလဲရပြောတတ်ဆိုတတ်တဲ့လူသမားတွေဖွဲ့လာဖို့လိုနေပြီ
တချို့နေရာတွေမှာဆုံးရှုံးခဲ့တဲ့လေယာမြေတွေပြန်မရတဲ့အပြင်တရားဆွဲဆိုခံထားရတာတွေနဲ့လေသမားရေးကူညီသူတွေတွေဖမ်းဆီးခံရမှုတွေရှိနေတဲ့အတွက်အဲ့လိုတရားဆွဲဆိုတာတွေကိုရပ်တန့်ဖို့လူရမယ်လို့88မျိုးသားငင်းငိုင်းနဲ့ပွင့်လဲလူဖွဲ့စီတောင်သူလယ်သမားရဲ့ဌာနမှာကိုထုံးမြအောင်ကပြောပါတယ
်တချို့ဒေတာတွေမှာဆိုလို့ရှိရင်လက်ဆိုင်ရာတောင်သူရှိသူတွေကိုမျက်နှာမှုတွေဆုံးရှုံးမှုအချိန်ချင်းတင်ပြသမရအထိကိုတင်ပြမယ်ဒါပေမဲ့ဘာတစ်ခုမှရေးဆောင်ရွက်ပေးတာမျိုးမရှိဘူးနောက်ဆုံးတော့လယ်သမားတွေကတိုက်ပွဲတွေဆိုတာတွေဖြစ်တယ်အဲလယ်သမားကလယ်ထဲဆုံးနေတယ်နောက်ဆုံးအမှုတွေရင်ဆိုင်ရပြီးတော့ထောင်မှာကြမယ်အခြေအနေမျိုးတွေရောက်နေတယ်အဲ့တော့ဒါရီအတွက်လည်းဒီမိုကရေစီတိုင်းပြည်ကိုသွားကျင်တယ်တိုင်းပြည်ရဲ့စီးပွားရေးကိုဖွံ့ဖြိုးတိုးတက်စေချင်တယ်ဆိုလို့ရှိရင်ဒီလိုလုပ်နေတာကိုအမြန်ဆုံးရှက်တန်းကရက်ဖို့ကျွန်တော်ဒီရက်ကိုတောင်းဆိုပါတယ
်ဒီဆွေးနွေးပွဲကိုနှစ်ရက်ကြာကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲကရရှိလာတဲ့အချက်အလက်တွေကိုလွတ်တော်နဲ့ဆိုရတာဝန်ရှိသူတွေထံပေးပို့လာမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ